ကျောင်းသူ289ဦးကိုပြန်မေးသမားတွေကပြန်လှုပ်ပေးလိုက်ပြီးသူတို့ဟာကျန်းမာရေးစစ်ဆေးပြီးနောက်မိသားစုတွေထံပြန်လည်ရောက်ရှိနေကြပြီလို့နိုင်ဂျီးရီးယားနိုင်ငံရဲ့ဇမ်ဖာရာပြည်နယ်အရာရှိတွေကပြောပါတယ်။ဖခင်တူဖြစ်တဲ့ယာကူဘူဆန်နီကတော့အခုမှပြန်လည်လွတ်မြောက်လာတဲ့တမီးဖြစ်သူရဲ့အတန်ကိုတယ်လီဖုန်းကတဆင့်ကြားရပြီးနောက်သူဟာအစ်စ်ပြန်လည်မွေးဖွားသလိုဖြစ်သွားတယ်လို့ဆိုပါတယ်။ပြည်နယ်ရဲမင်းကြီးအဘူဒူယာရိုကတော့သူတို့ကိုစစ်ဆေးမြင်မြန်ပြီးတဲ့နောက်မိန်းကလေးငယ်တွေဟာကျမ်းမာပျော်ရွှင်နေကြတယ်လို့ဆိုပါတယ်။ဆက်လက်ပြီးတော့သူကအစိုးရဦးဆောင်တဲ့ငင်းငင်းရေးဖြစ်စဉ်ကမိန်းကလေးငယ်တွေလွတ်မြောက်ရေးအတွက်အထောက်အကူဖြစ်စေခဲ့တယ်လို့ဆိုပါတယ်။သူကနောက်ပိုင်းမှာအသေးစိတ်ထုတ်ပြန်ကြေညာမယ်လို့ပြောဆိုခဲ့ပြီးပြန်ပင်းခွင့်အစီအစဉ်နဲ့လွတ်မြောက်ခဲ့ကြသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။နိုင်ဂျီးရီးယားသမ္မတမဟာမဒူဘူဟာရီကသူ့ရဲ့ Twitter မှာရေးသားတာကတော့တုံလုံးချောချောပွဲအတွေ့အကြုံဟာငြင်းငြင်းစွာပြီးဆုံးသွားတာမျိုးပျော်ရွှင်မိတယ်လို့ဆိုပါရယ်ဆက်လက်ပြီးသမရဘူဟာရီကစစ်တပ်နဲ့ရဲတွေကပြန်ပြီးသမားတွေကိုလိုက်လံရှင်းလင်းနေပြီးလူထုကိုရာဇဝမှုတွေရပ်တန့်စေဖို့အတွက်တနိုင်သမျှသတင်းချက်လက်တွေပေးပို့ကူညီကြဖို့တိုက်တွန်းထားပါရယ်ဝီလန်တီကောင်နဲ့ဂျင်ဂျီဘီယွာကအစိုးရအလဲတဲ့ကြောင့်တစ်ခုကနေမင်းကလေးငယ်319ဦးကိုပြီးခဲ့တဲ့တောက်ကြာနေ့ကပြန်ပြီးသမားတွေကပြန်ပြီးဆွဲခဲ့တာဖြစ်ပါရယ်နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းလူအများအများပမာဏနဲ့ပြန်ပေးဆွဲခြင်းတွေအတော်များများဖြစ်ပွားခဲ့ပြီးပြန်ပေးသမားတွေကမကြာခဏပြန်ပေးငွေတောင်းခံတာတွေလည်းရှိခဲ့ပါတယ်